မြန်မာနိုင်ငံကိုရောက်ရှိနေတဲ့ American War ရဲ့တန်တမန်ဟောင်း Bill Richardson ဟာရခိုင်ပြည်ပခန့်အရေးအကြံပေးဖို့အတွက်မြန်မာအစိုးရကအသစ်ဖွဲ့စည်းလိုက်တဲ့နိုင်ငံတကာအကြံပေးအဖွဲ့ကနေမနေ့ဗုဒ္ဓဟူးနေ့ကရုတ်တရက်နှုတ်ထွက်လိုက်ပြီးတဲ့နောက်မြန်မာနိုင်ငံကနေချက်ချင်းထွက်ခွာသွားပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ရခိုင်အကြံပေးအဖွဲ့နဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံရမှာဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတောင်နှစ်ယောက်ကိစ္စမျက်မျက်တတဆောင်ရွက်ပြီးသူ့ရဲ့ပန်ကြားချက်ကိုဒေါအောင်ဆန်းစုကြည်ဘက်ကဒေါသနဲ့တုတ်ပြန်ဆွေးနွေးမှုကိုသူ့အနေနဲ့စိတ်မကောင်းဖြစ်မိတဲ့အကြောင်း Mr. Richardson ကပြောပါတယ်။မြန်မာနိုင်ငံကမထွက်ခွာခင် AP နဲ့ရိုက်တာသတင်းဌာနတွေနဲ့ Bill Richardson တွေ့ဆုံမေးမြန်းထားချက်ကိုမတ်အင်ဂျင်နိုင်ကကောက်နှုတ်တင်ပြပေးမှာပါ။
New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့အပြင်သမ္မတ Bill Clinton အစိုးရဟောင်းလက်ထက်ကစွမ်းအင်ဝင်ကြီးအဖြစ်ထမ်းဆောင်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာ American သံတမန်ကြီးဖြစ်လဲတာဝန်ထမ်းဆောင်ခဲ့သူ Bill Richardson ဟာအဖွဲ့ဝင်10ဦးပါရခိုင်အကြံပေးအဖွဲ့ရခိုင်ပြည်နယ်ကိုပထမဆုံးအကြိမ်တွားရောက်တဲ့နေ့မှာပဲအခုလိုနှုတ်ထွက်ကြောင်းပြောကြားလိုက်တာပါသူအနေနဲ့အကြံပေးအဖွဲ့ကနေနှုတ်ထွက်ရတဲ့အဓိကအကြောင်းရင်းဖြစ်အဲ့ဒီအကြံပေးအဖွဲ့ဟာရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဖုံးဖိဖို့စူးစမ်းနေတဲ့အတွက်သူအနေနဲ့မြန်မာအစိုးရရဲ့အခုလိုလှုပ်ဆောင်မှုမှာမပါဝင်လို့တဲ့အတွက်ဖြစ်ကြောင်း Mr. Richardson ကပြောပါတယ
် I don't want to be part of a whitewash and I felt it's best that I resign
ကျွန်တော်အနေနဲ့ပြဿနာကိုဖုံးဖိရမှာမပါချင်ပါဘူးဒါကြောင့်ကျွန်တော်ချက်ချင်းနှုတ်ထွက်လိုက်တာဟာအကောင်းဆုံးဖြစ်မယ်လို့ကျွန်တော်ခံစားမိပါတယ်
ဒါအပြင်အခြားအကြံပေးအဖွဲ့ဝင်တွေနဲ့အတူတနင်္လာနေ့ကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံရမှာမပြေမလည်ဖြစ်ခဲ့တယ်လို့ Bill Richardson ကပြောပါတယ
်။ I was very unhappy and distressed by Daun San Suu Kyi reaction to my plea that this issue
ရေဒါသတင်းတောက်တွေရဲ့ကိစ္စမှာမျက်မျက်တတနဲ့မြင်းမြန်းဆန်းဆန်းဆောင်ရွက်ဖို့ကျွန်တော်ရဲ့မိတ္တာရက်ခံပန်ကြားချက်ပေါ်ဒေါအောင်ဆန်းစုကြည်ရဲ့တုံ့ပြန်လိုက်တဲ့အပြစ်မှုကိုကျွန်တော်အမတန်စိတ်မကောင်းဖြစ်ရပါတယ်။ဒရင်အောင်နှစ်ဦးရဲ့ကိစ္စနဲ့ပတ်သက်လို့သူ့ရဲ့အမျက်ဒေါသကိုပောက်ကွဲလို့နေပါဖြစ်သွားပြီးတော့အစိုးရလျှို့ဝှက်ချက်ဥပဒေနဲ့ပတ်သက်တဲ့ကိစ္စတွေဖြစ်နေတယ်လို့ပြောတဲ့အပြင်ဒါကိုအကြံပေးအဖွဲ့ဝင်တဦးအနေနဲ့ပြောရမယ့်အလို့မဟုတ်ပါဘူးလို့လည်းသူကပြောပါတယ်ကျွန်တော်တို့နှစ်ယောက်ကြားအပြန်အလှန်ပြောဆိုမှုတွေဟာတော်တော်လေးကိုပြင်းထန်ခဲ့ပါတယ
်ဒီမပြေလည်မှုဟာလည်းညစာစားပွဲမှာဆက်လက်ဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်အခုလိုဖြစ်ရတဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ဘက်ကရောပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးဘက်ကရောသတင်းဌာနတွေကိုတစုံတရာတုံ့ပြန်ဖြေကြားခြင်းမရှိသေးပါဘူးဒါအပြင်မြန်မာအစိုးရအရာရှိတွေနဲ့သုံးရက်ကြာဆွေးနွေးမှုတွေအတွင်းသတင်းမီဒီယာကုလသမဂ္ဂလူ့ခွင့်ရေးအဖွဲ့တွေနဲ့နိုင်ငံတကာလူ့အဖွဲ့အစည်းတွေပေါ်ရေပုံရအဖြစ်ပြစ်တင်ရှုတ်ချမှုတွေပြုလုပ်ခဲ့တာတွေ့ရတဲ့အတွက်သူ့အနေနဲ့အံ့ဩသင့်မိတဲ့အကြောင်း Mr. Richardson ကပြောပါတယ်အထူးသဖြင့်ဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံတကာအပေါ်ထားတဲ့သဘောထားအမြင်တွေဟာအတော်လေးကိုမှားယွင်းနေတယ်လို့သူကအခုလိုပြောပါတယ
် She believes there's a concerted international effort against Myanmar and I
မြန်မာ့စံကျင်မှုနိုင်ငံတကာကပူးပေါင်းကြံစီနေတယ်လို့ဒေါအောင်ဆန်းစုကြည်ကယုံကြည်နေတာဟာမှားယွင်းနေတယ်လို့ကျွန်တော်မြင်ပါတယ်မြန်မာနဲ့ပတ်သက်တဲ့ပြဿနာအလုံးအတွက်နိုင်ငံတကာသတင်းမီဒီယာတွေကုလသမဂ္ဂလူ့ခွင့်ရေးအဖွဲ့အစည်းတွေနဲ့တခြားအစိုးရအဖွဲ့အစည်းတွေကိုဒေါအောင်ဆန်းစုကြည်ကပြစ်တင်ဝေဖန်ပြောဆိုပါတယ်ဒီလိုဖြစ်ရတာဟာသူ့အနားမှာရှိနေတဲ့အတန်အကျောင်းလို့ကျွန်တော်ထင်ပါတယ်သူတို့တွေဟာဒေါအောင်ဆန်းစုကြည်ကိုပုံမှန်လင်းလင်းအကြံဉာဏ်တွေမပေးကြဘူးလို့ကျွန်တော်ယူဆပါတယ
် Bill Richardson ဟာ1980ခုနှစ်တွေကတည်းကဒေါအောင်ဆန်းစုကြည်နဲ့တည်ချမ်းခဲ့ပြီးဒေါအောင်ဆန်းစုကြည်ပေါ်မှာလည်းအလွန်ပဲလေးစားသူတဦးဖြစ်ပါတယ်ဒါကြောင့်အခုလိုရခိုင်အရေးကိစ္စအပြင်ဆွဆွဲမှုတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကကျင့်ဝတ်သိက္ခာပိုင်းအရာခေါင်းဆောင်အဖြစ်ပြသနိုင်ခြင်းမရှိခဲ့တဲ့အတွက်သူအနေနဲ့ဝန်ထမ်းမိကြောင်း Mr. Richardson ကပြောပါရယ်ဆက်လက်ပြီးတော့ရခိုင်အကြံပေးအဖွဲ့ကိုဦးဆောင်နေတဲ့ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းဒေါက်တာဆူရခီရဲ့စတိရထိုင်းနဲ့ပတ်သက်လို့လည်းအခုလိုသူ့အမြင်ကိုပြောပါရယ
် I also disagree with the direction the chairman Surakiat wants to take the
ရခိုင်အကြံပေးအဖွဲ့ဥက္ကဋ္ဌဆူရခီရဲ့အနေနဲ့အကြံပေးအဖွဲ့ကိုဦးဆောင်ပြီးတော့တွားကျင်တဲ့လမ်းကြောင်းကိုကျွန်တော်သဘောမတူပါဘူးလုပ်ငန်းစဉ်လည်းမရှိသလိုလုံခြုံရေးနဲ့နိုင်ငံသားဖြစ်ခွင့်ဆိုတဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းအစီအစဉ်မရှိပါဘူး
။ဒါနဲ့ပတ်သက်လို့ Mr. Satira Thai ကိုသတင်းမီဒီယာတွေဘက်ကဆက်သွယ်မေးမြန်းခဲ့တဲ့အပေါ်တုံ့ပြန်ဖြေဆိုခြင်းမရှိသေးပါဘူး။မနေ့ January 24ရက်နေ့ကရခိုင်အကြံပေးအဖွဲ့ရဲ့ပထမဆုံးရခိုင်ခီးစဉ်ကိုတော့ Mr. Richardson လိုက်ပါသွားခြင်းမရှိခဲ့ပါဘူး။အကြံပေးအဖွဲ့ဝင်နောက်တဦးဖြစ်တဲ့ South Africa ကာကွယ်ရေးဝန်ကြီးဟောင်း Role of Mia ကတော့သူတို့ရခိုင်ခီးစဉ်ဟာအပြုသဘောဆောင်တယ်လို့ပြောပြီးအကြံပေးအဖွဲ့အနေနဲ့လက်ရှိအကြံဉာဏ်တွေမပေးရသေးတဲ့အတွက်ကြောင့်အစိုးရရဲ့အတန်ကိုကိုစားပြုမယ်လို့ပြောဆိုချက်ဟာလုံးဝမတရားတဲ့အပြင်မှန်မှန်ကန်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်